ရခိုင်စည်ရေးပရိပခမြောက်ဦးပြစ်ခတ်မှုနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဗကတဗမာနိုင်ငံလုံးဆိုင်ရာចောင်းသားတပ်မကများအဖွဲ့ချုပ်အပါအဝင်ចောင်းသားတပ်မကအဖွဲ့တွေရဲ့ထုတ်ပြန်ချက်ဟာတပ်မတော်အပေါ်ရည်ရွယ်ချက်ရှိရှိတမင်အကွက်ချအချိန်ကိုက်ဆောင်ရွက်မှုလို့စစ်တပ်ရဲ့သတင်းစာရှင်းလင်းပွဲဆွတ်ဆွဲချက်အပေါ်ဗကတအဖွဲ့ချုပ်အထွေထွေအတွင်ရင်မှုကလက်မခံပေးချလိုက်ပါတယ်မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
မြောက်ဦးဖြစ်စဉ်ပါဝင်ရခိုင်စည်ပြိပခနဲ့ပတ်သက်လို့ MMDAA DLL AA စတဲ့တိုင်းသားလက်နက်ကိုင်တွေပါဝင်တဲ့တိုင်းသားမဟာမိတ်အဖွဲ့ရဲ့ထုတ်ပြန်ချက်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ရန်ကုန်ပညာရေးတက္ကသိုလ်ရခိုင်ကျောင်းသားတပ်မကရခိုင်ပြည်လုံးဆိုင်ရာလူမှုအဖွဲ့စည်းမိတ်ဖက်အဖွဲ့စတဲ့ထုတ်ပြန်ချက်တွေဟာတက်မတော်ပေါ်မှာရည်ရွယ်ချက်ရှိရှိတမင်အကွက်ချပြီးတော့ချိန်ကိုက်ဆောင်ရွက်မှုဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒီဥက္ကဋ္ဌဘိုးချုပ်ထွန်းထွန်းညီကအခုလိုပြောဆိုလိုက်ပါတယ
်ဒီလိုနေဆောင်ဒီကနေပြီးတော့ပြစ်ခတ်တိုက်ခိုက်ပြီးတော့ပြန်လည်ပြစ်ခတ်မှုတွေဖြစ်တဲ့နေရာမှာဈာတဲ့ကနေပြီးတော့အပြစ်မဲ့ပြည်သူတွေထိခိုက်နိုင်ရန်ရမှုရှိပါတယ်ဒီညောင်ဦးရှေးအောင်ရင်ကျေးမှုနယ်မြေမှာဒီရှေးအောင်ပထိုးပြတူပစ္စည်းတွေပျက်စီးအောင်လာလည်းနေကြီးတွေနဲ့ပြစ်ခတ်တဲ့စတဲ့ဖြစ်ပေါ့ဒါတွေကိုလာရက်ဆိုင်ပေးဖို့ကျွန်တော်တို့ဘက်ကနေပြီးတော့တော့မှတပတ်တပ်ပြစ်ခတ်တယ်ဆိုတဲ့ထုတ်ပြန်ချက်တွေเนาะနောက်ပြီးတော့ကျတော့မှဒီထုတ်ပြန်ချက်တွေကိုဖွဲ့စည်းတီးတီးရနေပြီးတော့ကျတော့မှเนาะတစ်ချိန်နဲ့တစ်ပြိုင်နဲ့မှထုတ်ပြန်ခဲ့တာရှိပါတယ်ဒါကိုကြည့်ခြင်းအပြင်အမင်းတကာရည်ရွယ်ချက်ရှိရှိနဲ့ဆောင်ရွက်တယ်ဆိုတာကိုတွေ့ရှိရမှာဖြစ်ပါတယ်
ဒါကတော့နေပြီးတော့တက်မတော်စစ်သမိုင်းပြတိုင်းမှာမတ်လ25ရက်နေ့ကကျင်းပခဲ့တဲ့တက်မတော်သတင်းမှန်ပြန်ကြားရေးကော်မတီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ထွန်းထွန်းညီပြောကြားခဲ့တာပါအခုလိုမျိုးဗကတအပါဝင်ចောင်းသားတမကတွေအပေါ်မှာတက်မတော်ရဲ့ဆွဆွဲချက်အပေါ်ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ကလက်မခံပေးချလိုက်ပြီးတော့တိုင်းရင်းသားတွေရဲ့ကိုယ်ပိုင်အခွင့်အရေးနဲ့ဖက်ဒရယ်စနစ်တည်ဆောက်ရေးအတွက်တိုင်းရင်းသားပြည်သူတွေနဲ့တသားတဲ့ចောင်းသားတွေအနေနဲ့ယက်တီသွားမှာဖြစ်တယ်လို့ဗကတရဲ့အထွေထွေအတွင်းရေးမှူးကိုကောင်းထက်ကျော်ကအခုလိုပြောပါတယ်
ဒီတိုင်းတိုင်းပေါ်မှာစစ်တပ်ကဖိနှိပ်နေလို့ကျွန်တော်တို့အနေနဲ့ရှုမြင်ရဖြစ်တယ်။ဆက်နာချင်းစနစ်ကလည်းတည်တန်းပုံစံတစ်မျိုးနဲ့တည်တန်းနေရဖြစ်တယ်။အဲ့တော့စစ်တပ်နဲ့တိုင်းသားဒီအားလုံးပါဝင်တဲ့ပြည်သူရဲ့ကြားရရာပြည်ခါမှာအဲ့ဒီတိုက်ပွဲမှာကျွန်တော်တို့ကပြည်သူတိုင်းသားအားလုံးပါဝင်တဲ့ပြည်သူဘက်ကပဲရက်တာဖြစ်တယ်။အဲ့တော့ဒီလိုပဲရှေ့ချောက်လဲကျွန်တော်တို့ရက်မှာဖြစ်တယ်။အဲ့တော့ဒီကနေ့ဖြစ်နေတဲ့ပြဿနာကတိုင်းဥမာအေးဆိုရင်စိတ်မကြခင်နှစ်ပိုင်းရမှပေါ်လာတဲ့တိုင်းသားဒေါ်လာရင်းလက်နက်ကိုင်အားစုတစ်ခုဖြစ်တယ်။ဒီလိုပေါ်လာတဲ့အကြောင်းရင်းကလည်းဒါဟာဟိုတက်မတော်ကနေပြီးတော့ဒါအမျိုးသားတန်းလို့နေကိုပိုင်ပြန်ထမ်းကိုချိုးဖောက်ပြီးဖက်ဒရယ်စနစ်နဲ့တွေ့ပြီးတဲ့ဖွဲ့စည်းပုံကိုအသေးစိုက်နားလို့ဖြစ်တယ်အဲ့တော့ဒီဖွဲ့စည်းပုံကိုမပြင်းမရှင်းဒီဖွဲ့စည်းပုံကိုမဖြတ်မသိအချင်းတော့တိုင်းသားတော်လိုင်းရင်လက်နက်ကိုင်တော်လိုင်းရင်အားစုကြီးကပေါ်လာမှာဖြစ်တယ်ကျွန်တော်တို့ကဒီစေုံဆက်နာခြင်းစနစ်နဲ့စေုံစုနဲ့ဖွဲ့စည်းပုံစတင်နဲ့ဘလို့အားစုမျိုးကိုကျွန်တော်တို့အနေနဲ့ထောက်ခံရမှာဖြစ်တယ်အဲ့တော့အခုလိုမျိုးသူတို့ဘက်ကပြောနေရရွယ်ချက်ရှိရှိဆိုတာကျွန်တော်တို့ရည်ရွယ်တာရိုးချင်ပါတယ်အခုနေ့ကလူမျိုးပေါင်းစုံပြည်သူလူထုဒီလိုလားအပ်တဲ့မျိုးသားတန်းတို့နဲ့ကိုယ်ပိုင်ပြဌာန်းဝင်ကိုတိဆောက်မှုဒီမပြီးမြောက်သေးကာလပတ်လုံးကျွန်တော်တို့ရည်ရွယ်တာအဲ့ဒီပန်းနိုင်ကိုမရောက်ရအောင်ကျွန်တော်တို့လည်းပူးပေါင်းမယ်ပါဝင်မယ်ဒါကိုထောက်ပံ့မယ်ဆိုတဲ့အမြင်မျိုးရှိပါတယ
်ဒီလိုမျိုးတိုင်းရင်းသားနဲ့နှက်ကင်ဖွဲ့ရင်းနဲ့တက်မတော်ကြစီးရစ်တင်မာမှုတွေနဲ့တက်ဖက်ကလှုပ်ဆောင်ချက်တွေအပေါ်မှာတော့ဒေါန်ဆန်းစုကြည်ဥဆောင်တဲ့အရက်သားအဆိုရအနေနဲ့အလေးနဲ့ထားပြီးသတိထားဆောင်ရွက်တင်မာပြီးလို့ဘဂဒအထွေထွေအတွေ့အမှုကသတိပေးပြောဆိုပါတယ
်ဒီကနေ့အန်အန်ဆိုတာအဆိုရဖြစ်တော်ညာရဲ့သူ့မှာလှုပ်ပိုင်းမှုဘာမှမရှိဘူးဒါပေမဲ့တော့လှုပ်ပိုင်းမှုမရှိပေမဲ့ဒီကိစ္စစစ်တပ်လုပ်နေတာမဟုတ်ဘူးဆိုတာကိုကျွန်တော်တို့ခတ်ပြီးပြောရမှာဖြစ်ပါတယ်ပြီးခဲ့တဲ့ရှေ့ပိုင်းမှာလည်းကျွန်တော်တို့ကြားပါတယ်ဒီကနေ့တိုင်းသားတော်လိုင်းကြီးအင်အားစုပေါ်မှာတက်မတော်ကထိုးစစ်ဆင်နေတာဟာဒီကနေ့တက်နေတဲ့လူအစိုးရ NLD အစိုးရရဲ့အမိတ်ပေးမှုတောင်ကိုပြောတာမျိုးတွေရှိပါတယ်ဒါတွေကကျွန်တော်တို့လက်ခံလို့မရတဲ့ကိစ္စရပ်တွေပါကို့အစိုးရနဲ့ကို့ပါတီရဲ့ပုံရိပ်ကိုကြောက်အောင်လုပ်နေတဲ့စစ်တပ်ကိုကြောက်ခိုင်းတင်ပြီးအဲ့တော့စစ်တပ်လုပ်နေတဲ့မဟုတ်မမှန်ကိစ္စရပ်တွေကို NLD တွေနဲ့ဒါဟာပြည်ပြတ်သားသားဆန့်ကျင်ပြီးတော့ဆောင်ရွက်ဖွဲ့စည်းပုံဖြတ်သိမ်းရေးတိုက်ပွဲတွေမှာဟိုတက်တက်ကြွကြွပါဝင်ဖို့တင့်လျော်နေတဲ့အခြေအနေတခုဖြစ်လာပြီလို့ကျွန်တော်ကတော့အဲ့လိုကြံပြုချင
်အခုနောက်ဆုံးအချိန်စစ်ဘေးစစ်ဆောင်ဒုက္ခသည်တွေဒီ2000ကျော်အတွက်ဘေးကင်းလုံခြုံရေးနဲ့အရေးပေါ်စာနယ်ရေးခါတွေလိုအပ်နေပါတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး REC က VOA မြန်မာပိုင်းကိုပြောဆိုထားပါတယ်